တရုတ်နည်းပညာနဲ့တည်ဆောက်မဲ့မြင့်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကို2015ခုနှစ်ဇွန်လကလုပ်ကိုင်ခွင့်ပြုခဲ့တာဖြစ်ပြီး2018ခုနှစ်ဒီဇင်ဘာလမှာစက်ရုံတည်ဆောက်ဖို့ပနက်တင်အခမ်းအနားကျင်းပခဲ့တာဖြစ်ပါတယ်။အဲဒီစီမံကိန်းစတင်အကောင့်ထဲပေါ်တဲ့နောက်မှာကုမ္ပဏီနဲ့ဒေသခံရွာသားတွေမကြာခဏဆိုသလိုရုံရင်းဆန်ခတ်ငင်းပွားမှုတွေဖြစ်ခဲ့ရပြီးရဲတပ်ဖွဲ့အာဏာပိုင်တွေကဝင်ရောက်တားဆီးခဲ့ရပါတယ်။ထောင်နှံတလားချမှတ်ခံခဲ့ရတဲ့အောင်တပြေကျေးရွာကတောင်သူဦးရွှေအောင်ကအခုလိုပြည်တံချမှတ်တာကကုမ္ပဏီရဲ့လုံရက်ကိုမကန့်ကွက်ရဲအောင်ပြုလုပ်တာဖြစ်တယ်လို့အခုလိုပြောပါတယ
်။အမှုမှမဟုတ်ဘူးလို့ကျွန်တော်တို့ယူဆပါတ
ယ်။ဟုတ်ကဲ့ပါ
။နော်။အဲ့တော့ကျွန်တော်တို့မှတ
ားတဲ့ဟာကို
စီဝရခေတာကြီး
ဟာဗျာနဲ့မြို့တော်ဦးစိုးမြင့်မှာ
နော်။ဒီကကျွန်တော်တို့ဒီလွတ်တော်ဥက္ကဋ္ဌဦးအောင်ပါဦးတို့ဒေါက်တာဦးစိုးသားတို့ကျွန်တော်တို့ပြည်သူတွေကိုအမှန်တရားပေါ်ပေါအောင်ကျွန်တော်တို့အစိုးရကိုကူညီတာဒါကိုအမှန်တရားမပေါ်ပေါအောင်ကျွန်တော်တို့ကိုလှုပ်လိုက်တဲ့ကိစ္စမှာဝန်ကြီးချုပ်ဦးစိုးမြန်မာနဲ့တိုင်းဒေသကြီးအစိုးရအဖွဲ့တော်ကျင်းတတ်နိုင်မယ်လို့ဝန်သားနိုင်မယ်လို့ကျွန်တော်ယူဆတယ်။ဒါနဲ့ကျွန်တော်တို့ကအမှုမှမဟုတ်ဘူးအတွက်လုံးဝကျွန်တော်တို့မှကျင်းတတ်မှုမရှိပါဘူးခင်ဗျ။အမှုမဟုတ်ပါဘူး။
မြန်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကတည်ဆောက်နေတဲ့ကြောင်မီသွေးသုံးဘီလက်မြေစီမံကိန်းကိုဒေသခံရွာသားတချို့ကအပြင်းထန်ကန့်ကွက်မှုတွေရှိနေတဲ့အတွက်ရွာသားတွေကိုလန်ဒရာဥပဒေအပါအဝင်ရင်းစုစီဥပဒေတွေနဲ့တရားစွဲဆိုထားတာတွေလည်းရှိပါတယ်။ပုံမှန်တိုင်းဆိုရင်ငွေဒဏ်လောက်သာဒီအမှုအတွက်ချမှတ်လေးရှိပေမယ့်ပြစ်ဒဏ်အမြင့်ဆုံးထောင်ဒဏ်ချမှတ်တာဟာတရားစီရင်ရေးမန်တိုင်မှာအစိုးရအာဏာပိုင်တွေရဲ့ဖိအားတွေပါနေတယ်လို့ယူဆနိုင်တဲ့အတွက်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတိုင်ကြားသွားမှာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးစီသူကအခုလိုပြောပါတယ
်47ကတော့မတရားတားဆီးပိတ်ဆို့မှုဆိုပြီးတရားဆွဲတယ်အဲ့ဒီဆွဲတဲ့အမှုမှာအမှုရဲမှာဘလောက်ပြီးနေထားတခုရပေါ်ပေါက်နေပါစေသူ့ရဲ့ပြစ်ဒဏ်ကချရှိပါနော်ရာဇာကြီးဘောက341ကဆိုရင်ထောင်နဲ့အလုံးမဲ့တလားဖြစ်စေငွေဒဏ်ဖြစ်စေဒဏ်ရီအလုံးဖြစ်စေလို့ဥပဒေပြဋ္ဌာန်းထားတယ်ပြဋ္ဌာန်းထားတဲ့နေထားတခုပေါ်မှာဒီတရားခဏ်ကြီးဟာနော်ရာဇာကြီးပုံမှန်339ကင်းလို့ချက်နဲ့သူကအကျုံးဝင်တယ်ဘာကြောင့်ကင်းလို့ချက်နဲ့အကျုံးဝင်တယ်လို့ကျွန်တော်တို့ကပြောတာတော့ဆိုဒီလမ်းဟာကျွန်တော်ကအများသူကပိုင်ဆိုင်တဲ့လမ်းမဟုတ်ဘူးဖြစ်ချင်ကုန်းဒီတောက်တောက်လို့ဒေသခံတွေရာခင်းတွေကနေပတ်လို့ထားတဲ့လမ်းဖြစ်တယ်ဒါဟာဆိုရင်ဒါသူတို့ပိုင်ဆိုင်တဲ့လမ်းလို့ကျွန်တော်မှတ်လို့ရပါတယ်တုံးတုံးကိုကင်းလို့ချက်မှာဆိုတော့ဗာရေရင်းဖြစ်စီကုန်းရင်းဖြစ်စီကိုပိုင်လမ်းဖြစ်စီအဘောယိုးနဲ့ပိတ်ဆို့မှုပြုမယ်ဆိုရင်341အရာပြစ်ပေးလို့မရဘူးလို့ဥပဒေပြဋ္ဌာန်းထားတယ်ဒီအချက်ကဒါဟာဒီလိုမျိုးထောင်နဲ့တလားချတယ်အလုံးမဲ့ထောင်နဲ့တလားချတာဆိုရင်ဒါဖိအားပါနေတယ်လို့ကျွန်တော်ကယူဆလို့ရတယ်တမန်341အမှုတွေမှာကြည့်ကြည့်လိုက်ဒံွေပဲသွားတယ်ပေါ့ပေါ့အောက်မချောက
်အဲ့ဒီပုံမှ341နဲ့တရားစွဲခံရတဲ့သူတွေထဲမှာကုမ္ပဏီကိုအမှန်တကယ်တားဆီးကန့်ကွက်ခဲ့ကြတာမဟုတ်တဲ့သူတွေလည်းပါဝင်နေတယ်လို့တရားစွဲခံရသူတွေကပြောပါတယ်ရှင်